ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာငလျင်ကြီးတစ်ခုလှုပ်လာနိုင်တဲ့အလားအလာတွေတိုးလာနေတဲ့အတွက်လာမယ့်အင်္ဂါနေ့အထိအထူးသတိဝရိယနဲ့နေထိုင်ကြဖို့တာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။မိုင်800ရှည်လျားတဲ့ San Andreas ပြည်ွေကျော်ဘော်က Sultan Pinleg အောက်ခြေအနက်ပိုင်းကနေငလျင်အငယ်စားတွေဇက်တိုက်လှုပ်နေတာကြောင့်အုတ်ချုပ်ရေးမှုရုံရဲ့အရေးပေါ်ဌာနတွေကနေဒီသတိပေးချက်ကိုထုတ်ပြန်တာဖြစ်တဲ့အကြောင်း The Orange County Register သတင်းစာမှာစနေနေ့ကဖော်ပြထားပါတယ်။ဒီလိုသတိပေးချက်မျိုးဟာပုံမှန်အားဖြင့်တစ်နှစ်မှာတစ်ချိန်ကနေနှစ်ချိန်အထိထုတ်ပြန်ရလေရှိကြောင်းအုတ်ချုပ်ရေးမှုရုံအရေးပေါ်ဌာနရဲ့အရေးပေါ်ကာလနဲ့လူထုဆက်ဆံရေးဆိုင်ရာလက်ထောက်ညွှန်ကြားရေးမှူး Kelly Houston ကပြောပါတယ်။နောက်ဆုံးသတိပေးနှိုးဆော်ချက်ကတော့တနင်္လာနေ့ကပြည်ွေဂျော့ရဲ့တောင်ဘက်အစွန်ဆုံးမှာရှိတဲ့ဘုံဘေကမ်းခြေမှာငလျင်ငယ်ပေါင်း142ချိန်လှုပ်ခတ်ခဲ့တာကြောင့်ဖြစ်ပါတယ်။အဲ့ဒီငရင်ငယ်တွေဟာပြင်အား 1.4 ကနေ 4.3 အထိရှိတဲ့အကြောင်းအမေရိကန်ဘူမိဗေဒလေ့လာရေးဌာနကပြောပါဗျာ။ San Andreas ပြည်ွေကျော်ပေါ်မှာပြင်အား9နဲ့အထက်ရှိတဲ့ငလျင်လှုပ်နိုင်ခြင်းရှိပြီးအင်္ဂါနေ့အထိစောင့်ကြည့်ဖို့လိုကြောင်းသိပ္ပံပညာရှင်တွေကခန့်မှန်းထားပါဗျာ။ San Andreas ပြည်ွေကျော်တစ်လျှောက်မှာနှစ်ပေါင်း300တိုင်းမှာငလျင်တစ်ခါလှုပ်လေရှိတဲ့အကြောင်းဘူမိယူပပညာရှင် Morgan Page ကပြောပါဗျာ။ငလျင်တိုင်းတာရေးသိပ္ပံဌာနကတော့1690ခုနှစ်ကလေးကပြည်ွေကျော်ရဲ့တောင်ဘက်စွန်းမှာကွဲပြတ်တာမျိုးမတွေ့ခဲ့ရကြောင်းပြောပါတယ်။